ကိုရီးယားနိုင်ငံရဲ့လုံသားလိုအပ်ချက်မြန်မာပြည်တွင်းကအလောက်ကန်ရှားပါလာမှုဒီအခြေအနေတွေကြောင့်အခု16ချိန်မြောက်ကျင်းပနေတဲ့ကိုရီးယားလုပ်ငန်းခွင်ကျွမ်းကျင်စာမေးပွဲ Employment Permit System EPS ဝင်ရောက်ဖြစ်ဆိုတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပါတယ်။ဒါကပြီးခဲ့တဲ့အတုပ်တွေထက်စံချိန်တင်အများဆုံးဖြစ်ခဲ့တာပါ။ကိုရီးယားအစိုးရကလုံသားခုံမှုနှုံများလာသလိုဒီနှစ်ထဲမှာ EPS စနစ်နဲ့မြန်မာအမျိုးသမီးတွေကိုစပီးခေါ်လာတဲ့အတွက်အရေးအတွက်ပုံများလာကြောင်း EPS စာမွေးပွဲဘာသာစကားမုံမှန်တင်တဲ့ကြောင့်ကဦးမင်းမောင်က VOA ကိုပြောပါတယ်
ဒီတို့ရတောင်းတောင်းဆန်တောင်း3,900ဒီတို့ရ4,000ကိုမကျော်ခဲ့တာဗျာဘူလုံးကနေကြာညော့တော့ရက်ကလုတ်တိုက်စားပါလာလဲပါတယ်ပြီးတော့ကိုရီးယားညများလဲပေါ်ပြီးတယ်ညနေလဲနှစ်နှစ်ပြန်မှာတော့အများဆုံးပေါ်ပြီးသွားလဲသွားတာများလာရဲ့အဲ့ဒီဆက်ကြောင်မှာနောက်ပြီးတော့မြေကြီးတွေကစခေါ်လိုက်တဲ့ဆက်ကြောင်ဒီနေ့မှာမြေကြီးတွေကဝင်လျှောက်လိုက်လို့ဒီကြီးတွေကများလာတာဗျာသွားတဲ့ဈေးကလည်းသွားရတာဒီမှာပြေးရတာတိစ္ဆာရဲ့ဈေးမျိုးဈေးကသက်သာလာရဲ့ဆိုတော့အကြောင်းနဲ့ကိုရီးယားသေလွန်နာမှုကပုံမြင့်တက်လာတာမြေကြီးတွေကလာမယ့်နှစ်တွေကဆက်ခေါ်သွားမယ်ဆိုကျေတူကနောက်နှစ်ကပုံများလာနိုင်ပုံပါပါဗျာ
နိုင်ငံကူးလက်မဲ့ရှိတာပြီးတခြားနိုင်ငံထွက်ဖို့စဉ်းစားရတဲ့အမျိုးသားတွေကလည်းဒီစာမွေးပွဲကိုဝင်ပြီးဖြစ်လာတဲ့အတွက်ပုံမှန်ထက်များလာတာလို့တချို့ကပြောပါတယ်မြန်မာနိုင်ငံသားတွေကကုန်ထုတ်လုပ်ငန်းမှာနာမည်ကောင်းရတဲ့အတွက်ဒီလုပ်ငန်းခွင်တွေအတွက်နှစ်တိုင်းတိုးပြီးခေါ်ဖို့ရှိတယ်လို့ပြောပါတယ်အခုနှစ်အတွက်အလုပ်နေရာပေါင်း1,000ကျော်ကမ်းလှမ်းထားတယ်လို့မြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွန်းဝင်ဦးညွန့်ဝင်က VOE ကိုပြောပါတယ်
ကျွန်တော်တို့ကိုရီးယားကိုကိုတာ1,000ကျော်ရထားတယ်ရထားတယ်ဆိုတာကအခုသောလာခေါ်ယူထားတဲ့ဒီတသိန်းကျော်ကနေပြီးတော့ဒီကိုရီးယားအစ္စရာရဲ့နေလာပြီးတော့လိုအပ်တဲ့စစ်ဆေးမှုတွေကိုကိုရီးယားတွေကိုယ်တိုင်ပဲလုပ်ပြီးတော့သူအောင်စင်ထုတ်ပြန်မှာဖြစ်ပါတယ်ဗျာ
ဝန်ဆောင်မှုစောက်လုပ်ရေးစိုက်ပျိုးမွေးမြူရေးဒီလုပ်ငန်းတွေအတွက် EPS ဖြည့်ဆို့မဲ့သူတွေကဒီနေ့ဧပြီလ30ရက်ကနေမေလကုန်အထိတလလုံးအတုံးလိုက်ခွဲပြီးဖြည့်ဆို့ကြမှာပါကုန်ထုတ်လုပ်ငန်းလုပ်ကံမဲ့သူတွေအတွက်စာမေးပွဲရက်ကိုတော့မေလနောက်ပိုင်းမှာထုတ်ပြန်သွားမှာဖြစ်ပါတယ်အခြေခံလစာကိုရီးယားဝန်ငွေ30ပေးမှာဖြစ်လို့မြန်မာကျပ်ငွေနဲ့ဆိုရင်တလောက်30ဝန်းကျင်ရကြမှာဖြစ်ပါတယ်ကိုရီးယားအစိုးရဟာပြပအလုပ်သမားတွေကိုတဖြည်းဖြည်းတိုးခေါ်လာနေပါတယ်အခု2024ထဲမှာနိုင်ငံ16ခုကအလုပ်သမား36,500ကိုခေါ်ယူသွားမယ်လို့2023နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ကုန်ထုတ်လုပ်ငန်းအတွက်မြန်မာနိုင်ငံသားတွေကိုရာထားတဲ့အရေးအတွက်ထပ်ပိုးပြီးခေါ်ယူခဲ့ပါတယ်ခင်ဗျာ